ဟောင်ကောင်ကျွန်းကိုဗြိတိန်အုပ်ချုပ်မှုအောက်ကနေတရုတ်ကို1998ခုနှစ်မှာလွှဲပြောင်းပေးခဲ့ခြင်းကဆက်လို့စီးပွားရေးလုပ်ငန်းတွေလွတ်လပ်တဲ့နေရာဆိုတဲ့ဂုဏ်သတင်းကတဖြည်းဖြည်းချင်းမှေးမိန်လာခဲ့တာပါအခုတော့အစိုးရကိုဆန့်ကျင်ဆန္ဒပြသူတွေကဒီမိုကရေစီရေးကိုပါတိုးမြင့်တောင်းဆိုလာကြပြီးဆန္ဒပြပွဲတွေဟာပိုပြီးတော့အကြမ်းဖက်လာခဲ့ချိန်မှာတော့စီးပွားရေးလုံရကန်ရအခင်းအကျင်းကပိုပြီးဆိုးလာပါတယ်အခုအချိန်မှာတော့အမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းလာလိုသူတွေတဲမှာအဆင့်မြင့်ဤပညာရှင်တွေဘဏ်လုပ်ငန်းနဲ့ဘဏ္ဍာရေးဆိုင်ရာကျွမ်းကျင်သူတွေလည်းပါဝင်လာပါတယ်ပြီးခဲ့တဲ့၅လဆန္ဒပြမှုတွေစခဲ့ခြင်းနဲ့နှိုင်းယှဉ်ရင်းအခုချိန်မှာအမေရိကန်ကိုရွှေ့ပြောင်းအခြေချဖို့စွန့်စမ်းသူ၄ဆတိုးလာတယ်လို့လဲဂျွန်ဟူးဝန်ဆောင်မှုလုပ်ငန်းအကြီးအကဲကပြောပါတယ်